ဟောင်ကောင်မှာတော့အစိုးရကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုစက်တဘာမြောက်အဖြစ်နဲ့ဒီကနေ့မှဆက်လက်ကျင်းပပြီးတော့ဒီကနေ့မှတော့ဒီဆန္ဒပြတဲ့သူအရေးအတွက်ဟာတိုင်းထက်မနေရှိခဲ့ပါတယ်ဟောင်ကောင်မှာမိုးရွာအကြီးအကျယ်ရွာနေတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာထီးရီဆောင်းပြီးတော့လမ်းတွေပေါ်ကိုထွက်ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေဟာဗစ်တိုးရီးယားပန်းချီမှာစုဝေးပြီးတော့အဲ့ဒီကနေဟောင်ကောင်ရဲ့လူစီကားဆုံးဈေးဝယ်စင်တာတွေရှိတဲ့နေရာတွေကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဆန္ဒပြတဲ့သူတွေဟာသူတို့ချီတက်လဲ့လေရလမ်းတစ်လျှောက်မှာလဲကျွေးကြော်တန်းတွေဆိုင်းပေါက်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်လွတ်မြောက်ရေးဒီမိုကရေစီရရှိရေးစတဲ့ကျွေးကြော်တန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်ဒီကနေ့ဆန္ဒပြတဲ့သူတွေထဲမှာတက်ကြီးရွယ်တွေပါဝင်အရွယ်ပေါင်းစုံပါဝင်ခဲ့သူတို့တချို့တွေကလည်းသူတို့ရဲ့ကလေးငယ်တွေကိုပါခေါ်လာပြီးတော့ငြိမ်းချမ်းစွာနဲ့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့သူတွေများတာကြောင့်တချို့လဲပန်းချန်ထဲမှာနေရာမယူနိုင်ပဲဟောင်ကောင်ရဲ့အဓိကစီးပွားရေးဇုံတွေဘက်ကိုချီတက်ဆန္ဒပြခဲ့ကြပြီးတော့တရုတ်စိုးရကထောက်ခံတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်မြာဒုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့အစိုးရဘက်ကသူတို့ကိုလေးလေးလေးစားစားဆက်ဆံတယ်ဆိုတာမပြမချင်းသူတို့အနေနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောလိုက်ပါတယ်တရုတ်နိုင်ငံပြည်မကြီးကိုတရားခဏ်လွှဲပြောင်းရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြတာတွေဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ